ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြမစစ်ကောင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးတောင်းဆိုထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အပီးသက်အစီရင်ခံစာဟာအင်အားနည်းတဲ့နိုင်ငံတစ်ခုပေါ်ဝိုင်းမီဖိအားပေးရလို့ရဖြစ်ပြီးလက်မခံတဲ့အကြောင်းကိုမြမနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူဦးက VOA ကိုပြောပါတယ်ဒီကနေ့လူခွင့်ရေးကောင်စီညီလာခံကိုတင်သွင်းတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်တုံ့ပြန်ချက်တွေကို VOA သတင်းတောက်ကိုမိုးစောကတင်ပြပါမယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြမကြံရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံး ICC ကအရေးယူနိုင်အောင်လုံခြုံရေးကောင်စီကလွှဲအပ်ပေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်၃ဦးပါဝင်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကမြန်မာနိုင်ငံဆိုင်ရာအပိသက်အစီရင်ခံစာကိုကုလသမဂ္ဂလုံခြုံရေးကောင်စီထံဒီကနေ့အင်ကာနေ့မှာတင်ပြလိုက်တာဖြစ်ပါတယ်။စာမျက်နှာ440ပါတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာမှာမြန်မာတပ်မတော်အကြီးအကဲနဲ့ထိတ်တန့်စစ်အရာရှိတွေအနေနဲ့လူမျိုးစုတစုကိုရှင်းလင်းဖယ်ရှားမှုနဲ့လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ယာဇဝမှုတွေရှိတယ်ဆိုပြီးဒီလိုယာဇဝမှုတွေအတွက်စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာဖြစ်ပါတယ်။တမရဟာဥပရိထက်မှာရှိနေသည့်မြန်မာနိုင်ငံမှာငင်းကြဲရေးမရနိုင်ဘူးဆိုပြီးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရူစမန်ကပြောဆိုပါတယ်မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွယ်အောင်ကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့သဘောထားအမြင်ကိုအခုလိုပြောဆိုပါတယ
်အစိုးရကဒီအဲ့ဒီအစီရင်ခံစာကိုလက်မခံဘူးအဲဆိုတော့ပဲကျွန်တော်တို့ကတော့ထောက်ခံပါတယ်။အဲကျွန်တော်တို့လည်းဒါတော့သဘောမတူဘူးပေါ့လေ။အဲကျွန်တော်တို့ ICC ဝင်လာတာမဟုတ်ဘူး။အဲ I just running the scene လာကျွန်တော်တို့သဘောတူညီနေဖွဲ့တာမဟုတ်ဘူး။ဒါကျွန်တော်တို့ရဲ့အဲဒီပြချက်တွေကိုကျွန်တော်တို့ကလက်မခံဘူး။အခုကကျွန်တော်တို့နိုင်ငံရဲ့အကြီးအကဲတယောက်ကိုအခု ICC တင်တယ်ဆိုတော့လည်းကျွန်တော်တို့ကလည်းသဘောမတူပါဘူးခင်ဗျာ။အဲတော့သူတို့ဘက်ကဘယ်လိုပဲလုပ်လို့ပေါ့နော်။ကျွန်တော်တို့ကလည်း nation ရဲ့ interest ပေါ့နော်။နိုင်ငံရဲ့အကျိုးစီးပွားကိုပဲကျွန်တော်တို့ကဥတည်ရမှာပေါ့။အဲဒီကြမ်းတဲ့သူနိုင်ငံကြိုးစည်းပွားတဲ့လက်မှတ်ခံပဲအရင်ကြီးကျွန်တော်တို့ကလည်းဒီလိုလုပ်တာအဲတော့အင်အားနဲ့တဲ့နိုင်ငံကိုအင်အားကြီးရဲ့သူတွေအစုပြီးဝိုင်းလုပ်ကြတယ်ကျွန်တော်တို့အဲ့လိုယူဆတာပေါ့ဗျာ
Equality မြန်မာခေါ်လူခွန်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးအခုလိုတုံ့တက်ပါတယ
်နိုင်ငံတကာဖိအားကအရင်ကထက်ပိုပြီးများလာပြီအရင်တော့ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပါဆိုပြီးတော့ပြောဆိုရချင်မလာရောမှုတွေပူးပေါင်းဆောင်ရွက်ရှိတဲ့အတွက်နောက်ထပ်အရှိညင်သွားတဲ့တော်မျိုးရှိပါတယ်။အဲ့တော့ဒီအချိန်မှာတော့ကျွန်တော်တို့ကတော့လက်ခံမှုမရှိဘူး၊မြင့်ဆုံမှုနဲ့တော့ဘယ်လိုလုပ်မှမလုံလောက်ပါဘူး။ကျွန်တော်မြင့်ဆုံမယ်ဆိုရင်တော့မှအဲဆိုင်မှာမှသက်တည်ထောက်ပြဖို့ကျွန်တော်လိုအပ်နေတယ်။ဒီအစံမှုတွေကတကယ်မရှိပါဘူးဆိုတော့သက်တည်ကြခြင်းလက်ပြီးတော့စုံလဆစ်စီနိုင်တဲ့အရာတွေကိုကျွန်တော်တို့ပူးပေါင်းလုပ်ဆောင်ပေးဖို့ဒါတွေကိုခွင့်ပြုဖို့အဲ့ဒါမျိုးဆက်နေတာပြန်ပြီးတော့ပြန်ရှိရမယ်လို့ထင်ပါတယ်။
မြန်မာအစိုးရကလည်းနိုင်ငံတကာကတန်တမာဟောင်းတွေပါဝင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှုတွေလုပ်ကိုင်နေပါတယ်။ဥအောင်မျိုးမင်းကတော့ဒီကော်မရှင်ရဲ့လုံဆောင်မှုတွေဟာနိုင်ငံတကာကလက်ခံနိုင်ပွဲမရှိဘူးလို့လည်းအခုလိုထောက်ပြပါတယ
်။နိုင်ငံတကာကတောင်းဆိုနေတာကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပါ။အခုလိုမျိုးအစိုးရကနေနိုင်ငံသားတွေပါဝင်နေဆိုတဲ့အခုရဲ့နေတော့မလုံလောက်တော့ဘူးကြ။ဘာကြောင့်လဲဆိုတော့လူခွေစုံစမ်းစစ်ဆေးမှုကိုကျွန်တော်တို့ကသောဆောင်မဲ့နိုင်ငံတကာရဲ့လုတ်ပိုင်ခွင့်နေနိုင်ငံတကာရဲ့လုတ်ထုတ်လုပ်ကြီးရရှိပါတယ်။အဲတော့ခုနကတော့ကျွန်တော်တို့ဖွဲ့ထားတဲ့ဖွဲ့ဆိုရှင်ဒါဘာလို့မှလည်းညှို့ထုတ်ဖို့မဟုတ်ဘူးဆိုတော့ပြောကြားချက်ကလည်းကျွန်တော်တို့အပေါ်မှာနည်းနည်းလေးဆိုရင်ဆက်ပြောမယ်ဆိုတော့ကျူးလွန်ကျူးလွန်တဲ့လူလည်းညှို့ထုတ်ပြီးကျွန်တော်ပြောရမှာပဲဖော်ထုတ်ရမှာပဲဒါပေမဲ့ဘာလို့မှလည်းညှို့မထုတ်ဘူးစုံစမ်းစစ်ဆေးမယ်ဆိုတော့ပုံစံမျိုးဖြစ်ခြင်းကတော့သူ့ရဲ့လုတ်ပိုင်ခွင့်ကိုလည်းတန်တရားဖြစ်စေရာဆိုရင်ဒီအချက်နေရတကယ်နိုင်ငံတကာရဲ့ထောက်ပြချက်တွေကလည်းဒီချက်တွေပါဝင်နေတာကိုတွေ့ရပါတယ်
နိုင်ငံတကာနဲ့ကုလသမဂ္ဂကရိုဟင်ဂျာလို့တုံ့တုံးပြီးထောင်တောင်းချီတဲ့မွတ်စလင်ဒုက္ခသည်တွေအပေါ်ဆိုးဝါးရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးအစိုးရခန်းစာကဖော်ပြပါတယ်မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့လူမျိုးမရှိကြောင်းအမြဲတစေညှင်းဆို့ထားပါတယ်ပြည်ရင်းမှာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့နိုင်ငံတကာရဲ့ဆွတ်ဆွဲမှုတွေနဲ့ပတ်သက်ပြီးဗမလိုက်တဲ့မျှတတဲ့စုံစမ်းမှုတွေစတင်လှုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအတိအမှတ်မပြုဘူးလို့လည်းပြောဆိုထားတာဖြစ်ပါတယ်။